လသမဂ္ဂထွေထွေညီလာခံကရှေ့သတင်းပတ်ထဲမှာစတင်တော့မှာဖြစ်ပါတယ်။ဒီနေ့မှလည်းယူကရိန်းကိုရုရှားတို့ကျူးကျော်တိုက်ခိုက်တဲ့အကြောင်းအရာကကမ္ဘာခေါင်းဆောင်တွေရဲ့ကြားမှာဒုတိယမြောက်နှစ်အဖြစ်နဲ့ထိတ်တန့်ကနေဆက်ပြီးတော့ဆွေးနွေးမယ့်အကြောင်းအရာတစ်ခုဖြစ်နေပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ကတော့စိန်ခေါ်အကဲဆတ်မှုတွေမျိုးစုံနဲ့ရင်ဆိုင်နေရတဲ့ကာလလို့ပြောဆိုလိုက်ပါတယ်
။ We'll be gathering at a time when humanity faces huge challenges.From the worsening climate emergency to escalating conflicts,
the ကုလသမဂ္ဂတွင်မှုချုပ်ပြောသွားတာကတော့လူသားမျိုးနွယ်စုပေါ်မှာကြီးမားတဲ့စိန်ခေါ်မှုတွေရင်ဆိုင်နေရချိန်မှာကျွန်တော်တို့တွေ့ဆုံကြတာပါ။အဆိုးအဝါဆုံးရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေနဲ့ပဋိပက္ခတွေနဲ့ရင်ဆိုင်နေရတဲ့အချိန်ဖြစ်ပါတယ်။ကမ္ဘာတစ်ဝက်မှာလူနေမှုဇယိတ်ကြီးမြင့်မှုစင်ရဲချမ်းသာကွာဟချက်တွေနဲ့ဤပညာပိုင်းဆိုင်ရာတွေမှာမကြုံစဘူးအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့ကာလဖြစ်ပါတယ်ဆိုပြီးတော့ပြောဆိုသွားတာဖြစ်ပါတယ်။ကုလသမဂ္ဂထွေထွေညီလာခံမှာတော့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီသူကိုယ်တိုင်လာပြီးတော့မှမိကွန်းပြောကြမယ်လို့မျှော်လင့်ရပါတယ်။ယူကရိန်းရေနိုင်ငံတကာရဲ့ထောက်ပံ့ပံ့ပိုးမှုပို့ပြီးတော့ရအောင်သူတိုက်တွန်းပါလိမ့်မယ်။ယူကရိန်းကိစ္စကိုရှင်းလင်းတင်ပြီးပြောဆိုနေကြတဲ့တစ်ချိန်တည်းမှာပဲဖွံ့ဖြိုးဆဲနိုင်ငံတော်တော်များများမှာလည်းသူတို့အတွက်အရေးကြီးတဲ့ဖွံ့ဖြိုးရေးငွေကြေးဖောင်းပွားမှုပြဿနာနဲ့တခြားပြဿနာတွေကိုအထွေထွေညီလာခံမှာတင်ပြကြမယ်လို့မျှော်လင့်ရပါတယ်။ကမ္ဘာနေရာတော်တော်များများမှာထိပ်သီးအစည်းအဝေးတွေနဲ့နိုင်ငံတကာခေါင်းဆောင်တွေရဲ့အစည်းအဝေးတွေကျင်းပခဲ့ပြီးတော့စက်တင်ဘာလထဲမှာကုလသမဂ္ဂအထွေထွေညီလာခံကိုကျင်းပတာပါ။မြန်မာနိုင်ငံနဲ့ပတ်သက်လို့ကတော့အထွေထွေညီလာခံမှာမြန်မာနိုင်ငံရဲ့လူခွင့်အခြေအနေကိုနိုင်ငံတကာကအာရုံစိုက်လာအောင်မဟာမိတ်တွေလက်တွဲပတ်နိုင်ငံတွေနဲ့ဆောင်ရွက်သွားမယ်အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနထိပ်တန်းအရာရှိတဦးကပြီးခဲ့တဲ့ရက်ပိုင်းတွင်ကျင်းပခဲ့တဲ့လွှတ်တော်ကြားနာပွဲမှာပြောဆိုထားပါတယ်ရှင်။